တရင်ပြည်နယ်မြောက်ရီမြို့အတွင်းစစ်ကောင်စီဘက်ကလက်လွတ်ခဲ့ရတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်လည်ရယူဖို့ကြိုးစားနေတာမှာစစ်ကောင်စီတပ်တွေနဲ့ BGF နေကြားဆောင်တပ်တွေကတစ်ဖက်တရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒီစခန်းကိုရရှိဖို့အတွက်မြောက်ရီနဲ့မဲထော်တလေးရွာကြားကလမ်းပိုင်းတစ်ခုကိုစစ်ကောင်စီနဲ့နေကြားဆောင်တပ်တွေကဒီကနေ့မနက်မှာပိတ်ထားလိုက်တယ်ဆိုပြီးဒေသခံတွေကပြောပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်ခေါင်းဆောင်တိုက်ပွဲပေါ့နော်စခန်းကုန်းပေါ့ကျွန်တော်လွန်ခဲ့တဲ့ဇူလိုင်လနောက်ဆုံးတော့ကနေတိန်းလာတာကိုစစ်ကောင်စီတပ်ကနေပြီးတော့အင်အားသုံးပြီးတော့သူတို့ကဒီတောင်ကုန်းကိုပြန်ယူဖို့အတွက်တိုက်ပွဲတွေဆက်လိုက်ဖြစ်လာတယ်ဒီနေ့ဒီဆိုလို့ရှိရင်ကျွန်တော်တို့တိုက်ပွဲထိတွေ့တိုက်ပွဲဆင်ခြင်ချက်နည်းဖြစ်လာအဲ့တော့ဒီနေ့မနက်မှဆိုလို့ရှိရင်လည်းလက်နက်ကြီးပစ်ခုတွေနဲ့သူတို့ကဆုံးဖြတ်ဆင်လာတာပေါ့နော်အဲ့ဒီမှာပူပေါင်းတာသူတို့ဘက်ကဆက်ကားစားနဲ့ PGF ကပူပေါင်းတာပေါ့နော် PGF ပူပေါင်းပြီးတော့ဆုံးဖြတ်ဆင်လာတယ်ဒီတမလေးလေးတမမူကိုယ်တိုင်ကုတ်ခဲပြီးတော့ဒီဖြစ်စဉ်ကိုဆောင်ရွက်နေတာ CNU နဲ့လေးပူပေါင်းတပ်ဖွဲ့နဲ့ကျွန်တော်တို့ PGF တပ်ဖွဲ့ကိုပူပေါင်းပြီးတော့ပြန်လည်ခုခံနေတာသူတို့ဒီအခုချိန်ဒီတော့တောင်ကြီးများတော့မကတ်လာနိုင်သေးဘူးမမဆက်မော်တာတွေနဲ့ပေါ့နော်တောက်လျှောက်ပြစ်ခုပေးနေတိုက်ပွဲဆက်ဆော့ပြင်းထန်နေဒါပေမဲ့ထူးခြားတာကသူတို့လေရင်ပြစ်ခုမပြူသေးတာတော့အခုချိန်ဒီတော့မကြားရဘူးပေါ့နော
်လက်ခတ်တောင်စခန်းကုန်းကို9ရက်အတွင်းပြန်လည်သိမ်းယူဖို့စစ်ကောင်စီကနေကြားဆောင်တပ်တွေနဲ့ပြင်ဆင်နေတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းရင်းမြစ်ကပြောပါရဲဒီအတွက်လက်နက်ကြီးပစ်ခတ်တာတွေကပြင်းထန်နေပြီးတိုက်ပွဲအနီးအနားကဘာသာရေးအဆောက်အဦတွေပျက်စီးတာတွေရှိနေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်ကပြောပါရဲ
ဒီကျွန်တော်တို့ဒီကနေ့ရင်းမြစ်နဲ့လက်ခတ်တောင်ကြားကစခန်းကုန်းကိုတိမ်းရဆိုတော့အိနာကသွာလာရေးတော့အိနာမှာဖုန်းကြောင်းတွေလည်းရှိတယ်ချက်ကြောင်းတွေလည်းရှိတယ်လေကျွန်တော်စီးရင်ရတော့ငါးခုပြစ်ပြီးတယ်ပဲသိရ
ထိခိုက်ကြဆုံးစီးရင်နဲ့ပတ်သက်လို့လည်းပူပေါင်းတက်ဖွဲ့တွေဘက်ကအခုလိုပြောပါရဲ
အကြဆုံးကတော့ညကျွန်တော်စီးရင်ရဆိုလို့ရှိရင်သူတို့ကဗိုလ်ကြီးနှုတ်ဦးပါဝင်ရဲဘော်18ဦးကြာဆုံးတယ်ထိခိုက်ကြရက34ယောက်လို့တော့ကျွန်တော်သတင်းရတာပဲကျွန်တော်ဘက်ကလည်းဒီကောင်တူချဆုံးတယ်အရှိဦးတန်ရရတာပေါ့နော
်နှစ်ဖက်ထိခိုက်ဒေဆုံးစီးရင်နဲ့ပတ်သက်လို့ VOA ကတီးကြအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်တာလည်းမရှိသေးပါဘူးဖုန်းနဲ့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းဆက်သွယ်လို့မရသေးပါဘူးဒီအတော်တွင်လက်ခတ်တောင်တိုက်ပွဲမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တချို့လက်နက်ကြီးလက်နက်ငယ်တွေယူဆောင်လာပြီးလက်နက်ချကြောင်းကော်ပိုရာစစ်ကြောင်းဘက်ကလည်းပုံနဲ့တကွသတင်းထုတ်ပြန်ထားပါတယ်လက်ခတ်တောင်ဒေသမှာကရင်မျိုးသားအစည်းအရုံး KNU KNL တပ်မ6ကတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေပါဝင်တဲ့ကော်ပိုရာစစ်ကြောင်းစစ်တပ်နဲ့စစ်ကြောင်းဖက်ဒရယ်ဝင်းရောင်းနီတပ်ဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်လက်ခတ်တောင်စခန်းကုန်းကိုတော့ပူးပေါင်းတပ်ဖွဲ့တွေဘက်ကဇူလိုင်လ21ရက်နေ့ကသိမ်းယူထားခဲ့တာဖြစ်ပါတယ်ရှင်